ကုလသမဂ္ဂကတနင်္လာနေ့မှာထုတ်ပြန်လိုက်တဲ့သိပ္ပံဆိုင်ရာအထူးစီရင်ခံစားတစ်စောင်မှာတနည်းတခြားပိုဆိုးလာနေတဲ့ကမ္ဘာဥတုရာသီပြောင်းလဲမှုဒဏ်ကနေဘယ်သူမှမလွတ်နိုင်တယ်လို့ဒီကိစ္စကိုအရေးတကြီးကာကွယ်ဖို့လိုနေပြီလို့တတိပေးထားပါတယ်။ကမ္ဘာတမန်မိုးလေဝသအခြေအနေတွေပို့ပြီးတော့ပြင်းထန်ဆိုးရွားလာတာပင်လယ်ရင်မြင့်တက်လာတာကလည်းခံမှန်းထားတာထက်ပို့ပြီးတော့မြန်ဆန်လာတယ်လို့ပြောပါတယ်။ဥတုရာသီပြောင်းလဲမှုဆိုင်ရာနိုင်ငံတကာအဖွဲ့ IPCC ရဲ့အစီအခံစာကိုသိပ္ပံပညာရှင်134ဦးတို့ကဝိုင်းဝန်းပြုစုထားတာပါ19ရာစုအတွင်းရှိခဲ့တဲ့ကမ္ဘာအပူချိန်ထက်+1°C တိုးလာခဲ့တာကြောင့်ကမ္ဘာတဝန်းဒေသအတော်များများမှာပြင်းထန်လာတဲ့မိုးကောင်းရေရှမ်းမှုတွေမုန်တိုင်းတွေနဲ့ပင်လယ်ရေမြင့်တက်မှုဘေးစုကြီးတွေကြုံနေရတယ်လို့လည်းအစီအခံစာမှာထောက်ပြထားပါတယ်ဒါကိုထိန်းချုပ်ဖို့အချိန်မနှောင်သေးပါဘူးလို့လည်းအစီရင်ခံစာမှာပြောထားပါတယ်။ဒီလိုအနေထားတွေကိုထိန်းချုပ်နိုင်ဖို့ကမ္ဘာအပူချိန်ကို+5°C အောက်ကျသွားအောင်ဖန်လွန်အိမ်တက်ငွေထုတ်လုပ်မှုလျှော့ချဖို့ကမ္ဘာအကောင်ဆောင်တွေတဘောတူထားတာပါ။လာမယ့်နိုဝင်ဘာလကျရင်ကျင်းပတော့မယ်ဥတုရာသီညှိလခန်း COP26 မှာ IPCC ရဲ့အစီရင်ခံစာကိုအဓိကမူတည်ပြီးတော့ဥတုရာသီပြောင်းလဲမှုတိုက်ဖြစ်ရေးမူဝါဒတွေကိုကမ္ဘာကောင်းဆောင်တွေရေးဆွဲနိုင်မယ်လို့လည်းအစီရင်ခံစာပြုစုထားတဲ့သိပ္ပံပညာရှင်တွေကမျှော်လင့်ထားကြတာဖြစ်ပါတယ်။